တော်ရရှိများခင်ဗျာနိုင်ငံတော်လျှို့ဝှက်ချက်ဥတည်နေစွဲချက်တင်ခံထားရတဲ့ Riders သတင်းဌာနရဲ့တနင်္လာနေ့ရက်ထက်ကကူပွားလုံးရဲ့အမှုကိုတနင်္လာနေ့ကစတင်ပြီးတော့ကြားနာစစ်ဆေးခဲ့ပါလေသူကိုဖမ်းဆီးခံရတဲ့နေ့ကရဲတပ်ဖွဲ့ဝင်တယောက်ကကူပွားလုံးကိုနှစ်ကြိမ်ထက်မနည်းဆွတ်သွေပြီးတော့အဲ့ဒီနေ့မှာမဖြစ်မနေတွေ့ဖို့အတွက်ချင်းဆိုခဲ့တယ်လို့ကူပွားလုံးကတရားရုံးမှာထွက်ဆိုခဲ့ပါတယ်တနင်္လာတွေအမှုနဲ့ပတ်သက်လို့ပထမအဆုံးချင်းကိုတိုင်းထွက်ဆိုခဲ့တဲ့ထွက်ဆိုချက်တွေနဲ့ပတ်သက်ပြီးမဆုမြတ်မုံကဆက်သွေတင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
ရှခိုင်းပြည်နယ်အင်းတင်ကျေးရွာနာမှာမွတ်စလင်၁၀ဦးအသက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့တရင်စုံစမ်းနေစဉ်မှာအဖမ်းဆီးခံခဲ့ရတဲ့ Riders တရင်တော့ကိုဝလုံးနဲ့ကိုကျော်ဆိုးဦးတို့ကိုစွဲချက်တင်ဖို့ဇူလိုင်လ၉ရက်နေ့ကတရားရုံးကဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာကိုဝလုံးကိုတနင်္လာနေ့တုန်းကစတင်ကြားနာစစ်ဆေးပါတယ်။ဒီအမှုနဲ့ပတ်သက်လို့ကိုဝလုံးကိုယ်တိုင်ပထမဆုံးအကြိမ်သူ့ရဲ့ထွက်ဆိုချက်တွေကိုတရားရုံးကိုတင်ပြခွင့်ရခဲ့တာပါ။သူတို့အဖမ်းခံခဲ့ရတဲ့2018ခုနှစ်ဒီဇင်ဘာ12ရက်နေ့ကရဲတပ်ဖွဲ့ဝင်ဒုတက်ချက်နိုင်လင်းကသူ့စီကိုနှစ်ကြိမ်ထက်မနည်းဖုန်းနဲ့ဆက်သွယ်ပြီးတော့အဲ့ဒီနေ့ရုံးချိန်နောက်ပိုင်းမှာမဖြစ်မနေတွေ့ဆုံဖို့ချိန်ဆခဲ့တယ်လို့ကိုဝါလုံးကတရားရုံးကိုပြောကြားခဲ့ပါတယ်။ဒါကြောင့်သူနဲ့ကိုကျော်ဆိုးဦးတို့ရန်ကုန်မြို့စုံကစားတောက်ဆိုင်တစ်ခုမှာဒုတက်ချက်နိုင်လင်းနဲ့နောက်ရဲတယောက်တို့ကိုတွေ့ဆုံစကားပြောခဲ့ကြတာဖြစ်တယ်လို့ပြောပြပါတယ်။သတင်းတော့ကိုဝါလုံးတို့အနေနဲ့အင်းတင်မှာဖြစ်ခဲ့တာနဲ့ပတ်သက်လို့သတင်းစုံစမ်းနေခြင်းဖြစ်လို့အဲ့ဒီကိစ္စသတင်းအချက်အလက်သိရဖို့တွေးကြတာဖြစ်ပြီးတော့ရဲရီစီကဘာသာရွက်စာတမ်းမှလိုချင်လို့မဟုတ်ဘူးလို့လည်းကိုဝါလုံးကတရားခွင်မှာပြောခဲ့တဲ့အကြောင်း Writers သတင်းမှာဖော်ပြထားပါတယ်။သူတို့စကားပြောနေစဉ်မှာပဲဒုတက်ချက်နိုင်လင်းကစာလိတ်တလိတ်ပေးပြီးတော့ဓာတ်ပုံရိုက်ယူဖို့ပြောပေမဲ့အရန်မှောင်နေတာကြောင့်ဓာတ်ပုံမရိုက်ဖြစ်ဘူးလို့ကိုဝါလုံးကပြောပြပါတယ်။ခဏအကြာဒုတက်ချက်နိုင်လင်းကစကားပြောနေရကရုတ်တရက်ထွက်သွားခဲ့ပြီးတော့သူတို့အနေနဲ့စာရွက်စာတမ်းတွေကိုဖွင့်မကြည့်ရသေးပဲစားတောက်ဆိုင်ကနေစထွက်ချိန်မှာပဲအဖမ်းခံခဲ့ရတာကိုကိုဝါလုံးကတရားရုံးမှာတင်းနှလာနေကထွက်ဆိုခဲ့ပါတယ်။ဒုတက်ချက်နိုင်လင်းကိုလွန်ခဲ့တဲ့နှစ်လတုန်းကတရားရုံးမှာစစ်ဆေးခဲ့တုန်းကသူသတင်းထောက်တွေကို2018ခုနှစ်ဒီဇင်ဘာ12ရက်နေ့ညကတွေးဆုံခဲ့တယ်ဆိုတာကိုအတိပြုပြောပေမဲ့စာရွက်စာတမ်းတစုံတရာပေးခဲ့တယ်ဆိုတာကိုတော့ငင်းဆန်ခဲ့တယ်လို့သူ့ကိုရဲမှုချုပ်တင်ကိုကထောင်ကျောက်ဆင်ဖမ်းဆီးခိုင်းခဲ့တယ်ဆိုတဲ့အချက်ကိုလည်းငင်းဆန်ခဲ့ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့သတင်းရေးဖို့သတင်းတောက်တွေဘက်ကသူ့အပါအဝင်အခြားရဲတွေကိုပါဆက်သွယ်ခဲ့တယ်လို့လည်းတရားရုံးမှာထွက်ဆိုခဲ့တာပါ။ဒါပေမဲ့ရဲတပ်ဖွဲ့ဘက်ကတရားလိုပြတပ်တွေတယောက်ဖြစ်တဲ့ဒူရဲမှုမိုးရံနိုင်ကိုဧပြီလမှာစစ်ဆေးခဲ့စဉ်တုန်းကတော့ Riders သတင်းတောက်နှစ်ယောက်ကိုထောင်ကျောက်ဆင်ဖမ်းဆီးဖို့ရဲအရာရှိတဦးကခိုင်းစေခဲ့တယ်လို့တရားရုံးမှာထွက်ဆိုထားတာဖြစ်ပါတယ်။ကိုဝါလုံးကသူတို့စားတောက်ဆိုင်ကထွက်ချိန်မှာဖမ်းဆီးခံရတာလို့တတိလနေကတရားရုံးကိုပြောပါတယ်။ဒါပေမဲ့ဂျဲတပ်ဖွဲ့ဘက်ကတရားလိုပြအသက်တွေကတော့ရင်းတွေကိုပိတ်ဆို့ပြီးတော့ရှောင်းတခင်စစ်ဆေးချိန်မှာလျှို့ဝှက်စာရွက်စာရမ်းတွေနဲ့သတင်းတောက်တွေကိုဖမ်းမိခဲ့တာဖြစ်တယ်လို့ထွက်ဆိုထားကြပါတယ်။အင်းတင်ကိစ္စသတင်းစုံစမ်းနေချိန်မှာနှစ်ဖက်မျှတဖို့လုံခြုံရေးတပ်ဖွဲ့ဝင်တချို့ကိုသူ့ဘက်ကဆက်သွယ်ခဲ့တာဖြစ်တယ်လို့ကိုဝလုံးကတရားရုံးကအထွတ်မှသတင်းတောက်တွေကိုအခုလိုပြောပါတယ်။
ဒီအမှတ်ရှိလုံခြုံရေးတပ်ဖွဲ့ဝင်ကိုဆက်သွယ်ခဲ့တယ်ဆိုတာကသတင်းသမားချင်းတို့ရကျွန်တော်တို့သတင်းတွေရေးတဲ့အခါမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကနေပြီးတော့ဒီကိစ္စမှာပါဝင်နေရဆိုရင်ဘက်မြောက်ကိုကျွန်တော်တို့မဖြစ်မနေစူးစမ်းဆောင်ရွက်ခဲ့ခြင်းဖြစ်တယ်ဆိုတာကိုကျွန်တော်ဖတ်ဆိုခဲ့ပါတယ်
။သတင်းသမားချင်းဝင်းနဲ့အညီဆောင်ရွက်နေတဲ့သတင်းတောက်တွေအပေါ်တရားမျှတစွာဆောင်ရွက်ပေးစီခြင်းနဲ့လို့လည်းကိုဝါလုံးကပြောကြားခဲ့ပါတယ်
။ကျွန်တော်အနေနဲ့ပြောချင်တာကကျွန်တော်တို့သတင်းသမားတွေဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ရခိုင်ပြည်နယ်ကိစ္စပါဝင်ပဲကိစ္စပဲဖြစ်ဖြစ်ဒီတရားဥပဒေချိုးဖောက်တဲ့ကိစ္စတွေမှာသတင်းသမားချင်းဝန်းနဲ့ညီဆောင်ရွက်ခဲ့တာဖြစ်တယ်ကျွန်တော်တို့အနေနဲ့လည်းပဲဒီဟိုအခုလိုမျိုးမှုတွေချင်းဆိုင်နေရတဲ့အခါမှာကျွန်တော်တို့အပေါ်မှာသတင်းသမားတွေဆောင်ရွက်တဲ့ကိစ္စကိုနှက်နာတာတာဖြစ်အောင်ကျွန်တော်တို့ဆောင်ရွက်ပေးစီခြင်း ਨੇ တရားဥပဒေစိုးမိုးရေးကိုအထောက်ပံ့ဖြစ်အောင်လည်းကျွန်တော်တို့အပေါ်မှာဆောင်ရွက်ပေးစီခြင်း ਨੇ
Riders သတင်းတောက်တွေဖော်ထုတ်ရေးသားခဲ့တဲ့မောင်တော်မြို့နယ်အင်းတင်ကျေးရွာနာကမွတ်စလင်၁၀ဦးဥပဒေမဲ့အသက်ခံရတဲ့ကိစ္စမှာလုံခြုံရေးတပ်ဖွဲ့ဝင်တချို့ပါတယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ခဲ့ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့အရာရှိနဲ့စစ်သား9ယောက်ကိုထောင်ဒဏ်10နှစ်စီပြစ်ဒဏ်ချခဲ့တယ်လို့ပြောကြားခဲ့ပါတယ်။ကိုဝလုံးလိုပဲနိုင်ငံတော်လျှို့ဝှက်ချက်ဥပဒေ31ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Riders သတင်းတောက်ကိုကျော်ဆိုးဦးရဲ့အမှုကိုတော့ဒီကနေ့ဇူလိုင်လ18ရက်နေ့မှာစတင်စစ်ဆေးမှာဖြစ်ပါတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတနင်္လာနေ့ကကြားနာပွဲကိုလည်းနိုင်ငံသားတန်တမန်တွေလာရောက်လည်လာခဲ့ကြပါတယ်။Writers သတင်းတောက်တွေရဲ့အမှုဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုနဲ့တရားဥပဒေစိုးမိုးမှုဘလောက်ရှိသလဲဆိုတာကိုမီးမောင်းထိုးပြနေတဲ့အမှုအဖြစ် American အပါအဝင်နိုင်ငံတကာအစိုးရတွေနဲ့သတင်းလွတ်လပ်ခွင့်ဆောင်ရွက်သူတွေကပြောကြားပါရရှင်